ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းတပ်တွေဟာတောက်ကြနေတော့ကနောက်ထပ်အောင်ပွဲသစ်တွေရရှိတဲ့အကြောင်းယူကရိန်းဆိုရကကြေညာပါတယ်။ယူကရိန်းဘက်ကအခုလိုနည်းမြေပြီးအတော်များကိုတိတိတသာပြန်လည်သိမ်းယူနိုင်နေတယ်ဆိုတော့ Hakis အရှိန်ဒေတာရုရှားကခတ်အပ်ထားတဲ့အုတ်ချုပ်ရေးမှူးကိုယ်တိုင်ကလည်းအသိမှတ်ပြုပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာ Hakis ဒေတာမှာနေရာပေါင်း30ကျော်ကိုပြန်လည်သိမ်းတိုက်နိုင်ခဲ့တဲ့အကြောင်းညစဉ်ဗီဒီယိုမိန့်ခွန်းပြောကြားတဲ့ယူကရိန်းသမ္မတ Volodymyr Zelensky ကသူ့ရဲ့တောက်ကြနေတော့ကမိန့်ခွန်းမှာပြောကြားခဲ့ပါတယ်။အဲ့ဒီဒီအစောပိုင်းမှာပဲရုရှားကခန့်ထားတဲ့ Hakif data ရဲ့အုတ်ချုပ်ရေးမှူး Admin Kharkiv ကလည်းလက်တလောအခြေအနေတွေပြင်းထန်နေတဲ့အကြောင်းနဲ့ရုရှားတပ်ဖွဲ့တွေအင်အားစုယုံလာနေပြီးယူကရိန်းဘက်ကတိတိတသာအနိုင်ရနေတဲ့အကြောင်းကိုရုရှားနိုင်ငံပိုင်ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောဆိုခဲ့တာပါ။လာပေါင်းအတော်ကြာနှစ်ဖက်စလုံးကထုတ်ပြန်တဲ့သတင်းတွေအရကတော့ Hakif data အနီးတစ်ဝိုက်မှာယူကရိန်းဘက်ကအချင်းတူအချင်းအလင်းမြန်ဆုံးထိုးပေါက်တိုက်ခိုက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကမြို့တော် Kharkiv ကနေရုရှားတပ်ဖွဲ့တွေကစင့်ကလျားထုတ်ဆုတ်ခွာခဲ့ရပြီတဲ့နောက်ပိုင်းအခုလက်ရှိစစ်ပွဲတွေအတွင်းမှာယူကရိန်းဘက်ကနောက်ထပ်အကြီးမားဆုံးအောင်မြင်မှုအရေးတစ်ခုလည်းဖြစ်ပါတယ်။ဒီတော့အတွင်းမှာပဲရုရှားထိန်းချုပ်ထားတဲ့ Zaporizhia Nuclear တပ်အပိစက်ယုံရှိရာမြို့ကတပ်အပိစက်ယုံတစ်ခုဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးရာတွေကြုံခဲ့ရပြီတဲ့နောက်ပိုင်းမှာ Zaporizhia Nuclear စက်ယုံကိုပါထိခိုက်လာနိုင်တဲ့အန္တရာယ်ချင်းချောက်မှုတွေကြီးထွားလာနေတယ်ဆိုတာကိုကုလသမဂ္ဂအနုမြူစောင့်ကြည့်လေ့လာရေးအဖွဲ့ကတောက်ကြနေတဲ့အခါထပ်မံသတိပေးပါရစေ။